ဟုတ်ကဲ့ NLD နဲ့ SNLD ပါတီတွေကိုအရေးယူနိုင်ပုံကိုဦးခမောင်က
NLD ပါတီနဲ့ SNLD ပါတီဒီပါတီတွေကိုစစ်ဆေးဖို့အတွက်ဒီ14ရက်2022မှာစစ်ဆေးခံဖို့ပေါ့ရှိရ2လမှာအကြောင်းကြားခဲ့ပါတယ်အကြောင်းကြားပေမဲ့လာရောမရှိဘူးပြက်ခွက်ခဲ့ပါတယ်ဒါကြောင့်ဒီပါတီနှစ်ပါတီကိုကျွန်တော်တို့ဆက်ခွက်နေရနေမှာနိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေပုံမှန်24ကကြီးအရာ9ရက်3လ2022ဒီမတိုင်ဒီလာရောက်စစ်ဆေးခံဖို့ထပ်မံအကြောင်းကြားခဲ့ပါတယ်ဒါပေမဲ့လာရောက်စစ်ဆေးခံခြင်းမရှိပဲဒါပြက်ခွက်ခဲ့တာကိုတွေ့ရတယ်တို့ကကျွန်တော်စာမှာလည်းအကြောင်းကြားစဉ်တုန်းကပါပါတယ်ဒီကဲလို့24ကကြီးအရာတတ်မှတ်ရက်ကိုလာရောက်စစ်ဆေးရန်ပြက်ခွက်ပါက24ကငယ်ကကြီးငါနဲ့ညီလာအရေးယူဆောင်ရွက်သွားမယ်ဆိုတဲ့အကြောင်းအဲ့တော့24ကငယ်ကကြီးငါအရာဆိုရင်ဒီပါတီကို၃နှစ်အထိယာယီရဆိုင်တာအဲ့ယာယီရဆိုင်တဲ့ကာလအတွင်းမှာကကြီးရဆိုရင်တတ်မှတ်ထားတဲ့လုပ်ငန်းအလွယ်ကြံတဲ့လုပ်ငန်းမျိုးဆောင်ရွက်ခြင်းမပြုပါဘူး။နောက်ငါအရာဆိုရင်တကယ်လို့တတ်မှတ်ကာလအတွင်းမှာဆောင်ရွက်ခြင်းမပြုရင်တော့ပါတီကိုဖျက်သိမ်းနိုင်တဲ့အထိအရေးယူနိုင်လားဖြစ်ပါတယ
်။ဒီပေါ် NLD ဘိုးကော်မတီအဖွဲ့ဝင်နဲ့လက်ရှိ NLD ဘိုးအလုပ်ကော်မတီ CWC အဖွဲ့ဝင်ဦးကျော်ထွေကတော့
မျိုးသားလူမျိုးဖွဲ့ချုပ်နေနေရတော့တရားဝင်ယက်တီတဲ့နိုင်ငံရေးပါတီဖြစ်တယ်။တော့ပြည်သူတွေရဲ့ပူပေါင်းပါဝင်မှုနဲ့လူ့ရဲထုံမှုတွေနဲ့တိဆောက်ထားတဲ့ပါတီဖြစ်တဲ့အတွက်ဥပဒေနဲ့အညီပြည်သူမဆိုစစ်ဆေးမယ်ဆိုရင်စစ်ဆေးခံမှုကပြဿနာမရှိဘူးပေါ့။ဒါပေမဲ့အခုလက်ရှိရွေးတော်ပွဲကော်မရှင်ဆိုတဲ့အဖွဲ့အစည်းကပေါ့တရားဝင်အဖွဲ့အစည်းဖြစ်ရလားပေါ့နော်။အဲ့ဒါကိုလည်းပြန်ပြီးတော့စဉ်းစားဖို့လိုပါတယ်။2008ဖွဲ့စည်းပုံအရဆိုရင်တာဝန်ဥပဒေချုပ်ရဲ့ရေးပေါ်ကာလဆိုင်ရာထာဝရချက်ထဲမှာလုပ်ပိုင်ခွင့်ဆိုတဲ့အထက်မှာဒီကော်မရှင်ဖွဲ့စည်းခွင့်လို့ဆိုတော့တကယ်မှမပါပါဘူးเนาะအဲ့တော့နံပါတ်တစ်ချက်ကဒီ UOB ကော်မရှင်ကဥရင်ကြီးဖွဲ့စည်းထားတဲ့အဖွဲ့အစည်းမဟုတ်ဘူးเนาะနောက်ဒုတိယချက်ကတော့ကျွန်တော်တို့ရဲ့ခေါင်းဆောင်တွေအကုန်လုံးမတရားဖန်ဆီးချိန်သိမ်းထားပြီးတော့မှပါတီရဲ့ငွေတင်းတွေကိုစစ်ဆေးတာတို့ဘာလို့လုပ်မယ်ဆိုတာကဘလို့မှဟိုယုတ်တိတန်တဲ့ကိစ္စမဟုတ်ပါဘူးလို့အဲ့တော့သူဥရင်ကြီးစစ်ဆေးခြင်းလဲဆိုရင်ကျွန်တော်ချိန်သိမ်းထားတဲ့မတရားဖန်ဆီးချိန်သိမ်းထားတဲ့ခေါင်းဆောင်တွေကိုအမြန်ဆုံးချွင်းချက်မရှိပြန်လွှတ်ပေးဖို့လိုပါတယ်လို့
ဒါချင်းSNLD ပြောခွင့်ရတဲ့အထွေထွေအတွေ့အမှုဦးဆိုင်လေးကလည
်းရွေးကောက်ပွဲကော်မရှင်အနေနဲ့ဒီတော်စုအဆင့်တရားဝင်ထုတ်ဖို့ပြောကြားလာတာမျိုးကတော့ဒါပထမဆုံးကြေကြတာဒီတဲ့ရင်ကတော့ကျွန်တော်စီစားဖို့ပဲနောက်ရုံးဝန်တန်းတွေကနေလှမ်းပြီးတော့မှကျွန်တော်ဘက်ကတာဝန်ရှိသူတွေနဲ့ပြောတယ်ချက်နိုင်ရင်တို့ခေါ်တဲ့စီလာပြီးအစီအစေးခံပါပေါ့ကျွန်တော်ဘက်ကလည်းပဲရုံးဝန်လာပြီးစစ်တာတွေ့တာမျိုးကတော့လက်ခံနိုင်တယ်တို့ဆင့်ခေါ်တဲ့နေရာတော့ကျွန်တော်မသွားနိုင်ဘူးလို့တရားဝင်တုတ်ပြန်ခဲ့ပြီးသားဖြစ်တယ်တုတ်ပြန်တာမဟုတ်ဘူးနောက်တစ်ဆင့်ရေကောက်ပွဲကော်မရှင်အနေနဲ့စုံညီကြီးဝေးခေါ်ပြီးမှ SNLD ပါတီနဲ့တခြား NLD ပါတီပေါ့နော်ဒီအပေါ်မှာအရေးကြီးဖို့ဆုံးချက်မယ်ဆိုတာလည်းရှိပါတယ်ဒါတော့အစီအစဉ်မခံတဲ့ပါတီတွေဆိုရင်ကိုးပါတီလောက်ကြံတာပါတီလိုများနှစ်ပါတီတည်းကိုကွက်ပြီးတော့မှအရေးကြီးဖို့ဆိုင်ကျင်းရတာလည်းအမေးကြီးဖြစ်ပါတယ်နောက်တစ်ချက်ကအခုလက်ရှိနိုင်ငံရေးခြေနေရပါတီတွေရဲ့ငွေချင်းဟာအခုတည်းပြင်းစုံစမ်းဖို့အစီအစဉ်ဖို့လိုအပ်နေကြလားအမှုနိုင်ငံရေးရတက်တက်ဆောင်ရွက်နေတာလားဆိုတာကိုကျွန်တော်ကကြံမိမိကုန်ထုတ်ပြရှိပါတယ်ဘယ်လိုပဲဖြစ်ဖြစ်သူ့အနေနဲ့ရွေးကောက်ပွဲကသူ့အတွက်ကောက်ယူတမြင်ဖြစ်နေတဲ့ကာလမှာနိုင်ငံရေးပါတီတွေနိုင်ငံရေးလောကတွေကိုရန်ရကားကဝင်ပါလာနိုင်အောင်လမ်းဖွင့်ရမယ်အစားအခုအကြက်တဲတွေလုပ်ပြီးတော့မှနိုင်ငံရေးရထွက်ခွာတော့ကျူးပန်းနေတာမျိုးအဖြစ်အကောင့်ဘက်ကိုရှုမြင်တာမဟုတ်ဘူး
ဒီပေါ်ဝိုင်းရင်သတင်းစာဆရာကြီးဦးမြင့်ကျော်က
ဒီလိုမျိုးနိုင်ငံရေးပါတီတွေကထောက်ခံမှုအများဆုံးရှိတဲ့ပါတီပေါ့နော်။နည်းနည်းဒီကတော့ဒါပြည်နယ်ဒီမှာထောက်ခံမှုရှိတဲ့တခါ SNLD ကတော့ NLD ပြီးရင်တော့ချမ်းပြည်နယ်မှာအင်အားကြီးဆုံးပါတီဖြစ်တယ်။ဒီလိုပါတီတွေကိုဒီလိုမျိုးပယ်ဖြတ်နိုင်တဲ့လမ်းကြောင်းမျိုးတည်စကားဥတ္တနဲ့ချိန်ချောက်တယ်ဆိုတဲ့ဟာမျိုးကတော့နိုင်ငံရေးလမ်းကြောင်းတွေကိုပို့ပြီးတော့ပိတ်သွားစေမဲ့အနေထားမျိုးပေါ့လေ။ဒီလိုအနေထားမျိုးကဘယ်သူအတွက်မှမကောင်းဘူးလို့မြင်တယ်လေ။ဟိုဒီရွေးကောက်ပွဲကိုယုံကြည်လို့ပြောတာတော့မဟုတ်ဘူးသို့တော်ဒီလမ်းကြောင်းကလည်းအချက်တည်းကနေထွက်နိုင်တဲ့အခုတော့ရွေးချယ်စရာဖြစ်တယ်ပေါ့နော်ဒီမျှော်လင့်ချက်ဒီကုံသွားရင်မဖြစ်လဲဆိုတော့လက်နက်ကင်တန်းစင်တည်တာဆိုတဲ့အားမျိုးကိုယူဆချက်ကိုပို့ပြီးအားကောင်းစေလိမ့်မယ
်တကယ်တော့မြန်မာနိုင်ငံမှာအာဏာသိမ်းပြီးတစ်နှစ်ကျော်ကြာအချက်အသေးတွေတစားတစားပို့ဆိုးလာနေတာမှာအခုလိုပါတီတွေအရေးယူခံရရင်တော့ပို့ဆိုးလာဖို့ပဲရှိတော့တယ်လို့သုံးသပ်သူတွေကထောက်ပြနေပါတယ်ခင်ဗျ